ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ရဲ့ရှေ့သတင်းပတ်ထည့်သွားမယ်ပထမဆုံးအချိန်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာဒုက္ခသည်တသန်းနီးပါးနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဖိတ်ကြားချက်နဲ့ရှေ့သတင်းပတ်တနင်္ဂနွေနေ့ကနေဗုဒ္ဓဟူးနေ့ထိခီးစဉ်သွားမယ်အကြောင်းမဟာမင်းကြီးယုံကတောက်ချန်နေမှာကြေညာပါတယ်။ဒီလကုံမှာကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးတက်တန်းကုန်းဆုံးတော့မဲ့ချီလီသမရာဟောင်းမစ်ရှယ်ဘက်ရှလက်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာဆိုရင်ကုလသမဂ္ဂမဟာမင်းကြီးအဖြစ်နောက်ဆုံးဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓကာခီးစဉ်အတွင်မှာတော့ဝင်ကြီးချုပ်ရှိတ်ဟာစီနာနဲ့တခြားသောဝင်ကြီးတွေနဲ့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးတွေ့ဆုံဖို့စီစဉ်ထားပါတယ်။လူ့ခွင့်ရမဟာမင်းကြီးကကောက်ဆက်ပဇာကိုလည်းတွားရောက်ပြီးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာစခန်းတွေကိုတွားရောက်မှာဖြစ်ပြီးဒုက္ခသည်တွေတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံမယ်လို့လည်းမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေထွက်ပြေးတင်းရှောင်ခဲ့ရတာဟာအခုလအတွင်း၅နှစ်ပြည့်မြောက်ချိန်နဲ့လေလူ့ခွင့်ရမဟာမင်းကြီးရဲ့ခီးစဉ်တိုက်ဆိုင်နေပါတယ်ရှင်။